Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ် January 6ရက်ပုံထုနေ့ညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့ 25 တို့ကနေအတန်လွှင့်နေပါပြီခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါဟိုက်ဒရိုဂျင်ဘုံးတစ်လုံးကိုအော်အော်မြင်မြင်ပြစ်လွတ်ဆန်းသက်လိုက်တယ်လို့မြောက်ကိုရီးယားကကြေညာပါတယ်အဲ့ဒီမြောက်ကိုရီးယားရဲ့ကြေညာချက်ပေါ်ကမ္ဘာနိုင်ငံအများအပြားကပြစ်တင်ဝေဖန်ကြပါတယ်မြောက်ကိုရီးယားရဲ့အဲ့ဒီကြေညာချက်ကြောင့်မဲအာရှဒေသအစုရှယ်ယာဈေးတွေဒီကနေ့ထပ်ကြပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးဆန်းသက်ဖောက်ခွဲလိုက်တာနဲ့ပတ်သက်ပြီ
းWe condemn any violation of UN Security Council resolutions and we call again on North Korea to abide by its international
law. ဘဏ္ဍာရေးဆိုင်ရာ American သံတမန် Caroline Kennedy ကပြစ်တင်ရှုတ်ချသွားတာဖြစ်ပါတယ်။အပြေဆုံးကိုမကြခင်မှာနားဆင်ရမှာပါ။ဒါအပြင် American သမရရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းနေကြတာပြန်ဆိုင်မှုအခြေအနေတစ်ခါမြန်မာသတင်းတွေဘက်မှဆိုရင်တော့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေအပါအဝင်အိန္ဒိယမြန်မာနယ်စပ်ကတမူးမြို့မှာပြစ်ခတ်မှုကြောင့်လူတစ်ယောက်သေဆုံးသွားတဲ့အကြောင်းစာတာတွေကိုဒီညနေခင်မှာနားဆင်ရဖို့ရှိပါတယ်။အဲ့ဒီအကြောင်းတွေမပြောခင်မှာအခုရင်တော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
။ဟိုက်ဒရိုဂျင်ဘုံးဆန်းသက်မှုတစ်ခုကိုဒီကနေ့အောင်မြင်မြင်လုပ်လိုက်နိုင်တယ်လို့မြောက်ကိုရီးယားကကြေညာတာကြောင့်ကမ္ဘာအင်အားကြီးနိုင်ငံတွေကအပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်။အခုဆန်းသက်မှုဟာနိုင်ငံရဲ့အချုပ်အခြာအနာပိုင်ဆိုင်မှုကိုကာကွယ်ဖို့ရာကိုယ့်ကိုယ်ကိုခုခံကာကွယ်ရေးနဲ့ဆိုင်တဲ့ဆန်းသက်မှုတစ်ခုဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံဌာနရဲ့ကြေညာချက်မှာပြောထားပြီးအမေရိကန်ပြည်ထောင်စုကိုအပြင်းထန်ဝေဖန်တာတွေကိုလည်းထည့်ပြောသွားပါတယ်။ဟိုက်ဒရိုဂျင်ဘုံးတစ်လုံးလုပ်ထားပြီးလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကပြောအပ်ပြီးတလားတော်မရှိတဲ့အချိန်မှာအခုဆန်းသက်မှုကိုလုပ်တာပါ။အဲ့ဒီအချိန်ကကင်ဂျွန်အွန်ရဲ့ပြောဆိုချက်ဟာမခိုင်မာဘူးဆိုပြီးအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကချက်ချင်းပဲပယ်ချထားတာပါ။တာမိုနျူကလ িয়ার ဘုံးလို့လည်းခေါ်တဲ့ဟိုက်ဒရိုဂျင်ဘုံးဟာနျူကလ িয়ার ဘုံးထက်အများကြီးပိုပြီးအပြင်းပါတယ်။မြောက်ကိုရီးယားဟာ2006 2009နဲ့2013ခုနှစ်တွေတုန်းကနျူကလ িয়ার ဆန်တပ်မှု3ချိန်လှုပ်ထားပူပါတယ်။အဲဒီဆန်တပ်မှုအားလုံးကိုဖိုဂိုင်ရီဆန်တပ်ကွင်းမှာလုပ်ခဲ့တာပါ။လူကြောင်းဖြစ်တဲ့ငလျင်လှုပ်ခတ်မှုမျိုးအဲဒီဒေသမှာဒီကနေ့မနေ့ဖြစ်ခဲ့တာကိုငလျင်လေးလာစောင့်ကြည့်တဲ့အဖွဲ့တော်တော်များများကဆန်တပ်သိရှိခဲ့ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တပ်မှုကိုအမေရိကန်သမ္မတအင်ပီရောကအတိမပြုနိုင်ပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার ပိုင်ဆိုင်တာကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်ပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီရဲ့ပြောခွင့်ရ Net Price ကပြောပါတယ်တောင်ကိုရီးယားနိုင်ငံအပါအဝင်ဒေတာရင်းမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေကိုဆက်လက်ကာကွယ်ခုခံပေးသွားမှာဖြစ်ပြီးမြောက်ကိုရီးယားဘက်ကဘလို့ရန်ဆမှုတွေကိုမစိုးထိုက်တင်တယ်လို့တုံ့ပြန်သွားမယ်လို့ Net Price ကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်မှုမှန်သမျှအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ပြင်သစ်တို့ကရှုတ်ချကြပါတယ်။မြောက်ကိုရီးယားအစိုးရကိုကုလလုံခြုံရေးကောင်စီကထက်ခတ်ပိတ်ဆို့မှုချမှတ်ထားပြီးနျူကလ িয়ার အစီအစဉ်တွေကိုဆွတ်လုပ်ဖို့အချိန်ပေါင်းများစွာတောင်းဆိုနေတာလည်းဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့လောရက်နဲ့ပတ်သက်ပြီးလဲကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးတစ်ခုပြုလုပ်ဖို့ရှိနေပါတယ်။မြောက်ကိုရီးယားရဲ့မဟာမိတ်လည်းဖြစ်နောက်ကုလလုံခြုံရေးကောင်စီရဲ့အမြင့်နအဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံကတော့နျူကလ িয়ার ဆန်းသက်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းပြောဆိုပြီးကိုရီးယားကျွန်းဆွယ်အခြေအနေပိုပြီးဆိုးဝါးသွားစေမယ့်လုပ်ရက်တွေကိုရပ်တန့်ဖို့မြောက်ကိုရီးယားကိုတောင်းဆိုထားပါတယ်။တောင်ကိုရီးယားထောက်လန်းရေးအရာရှိတွေနဲ့နျူကလ িয়ার ဆိုင်ရာကျွမ်းကျင်သူတို့ကတော့ပောက်ကွဲမှုအရွယ်အစားအရတကယ်ဟိုက်ဒရိုဂျင်ဘုံးဆိုတာကိုအတော်လေးသန့်ရရှိတယ်လို့ပြောဆိုကြပါတယ်။ဒီဆန်းသက်မှုကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကလည်းအရေးပေါ်အမျိုးသားလုံခြုံရေးအစည်းအဝေးတွေခေါ်ယူခဲ့ကြပါတယ်ရှင်။
မြောက်ကိုရီးယားကနျူကလ িয়ার ဆန်တပ်မှုလုပ်တဲ့ပေါ်ယင်းနှမြုံတန်သူတွေစိုးရင်ကြတဲ့အတွက်အာရှဒေသအစုရှယ်ယာဈေးကွက်အများအပြားမှာဒီကနေ့ဈေးထက်ကြပါတယ်။တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်တည်ငြိမ်အောင်လုံးဆရာရှိတာတွေကိုဆက်လုပ်သွားမယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တရုတ်အစုရှယ်ယာဈေးကွက်ကတော့တည်ငြိမ်သွားပါတယ်။ဂျပန်နိုင်ငံရဲ့ဆန်အစုရှယ်ယာညွန်ကိန်း Nikkei 225ဟာ 1.3 ခန့်လုံးကျပြီးတောင်ကိုရီးယားရဲ့ KOSPI အညွန်ကိန်းက 1.5 ခန့်လုံးကျသွားပါတယ်။ Australia S&P ASX 200အညွန်ကိန်းက 1.3 ခန့်လုံးကျပါတယ်။ဟောင်ကောင်ကျွန်းရဲ့ဟန်ဆန်အညွန့်ကိန်းက 1.8 ခန့်လုံးကျပါတယ်။ဒါပေမဲ့ရှန်ဟဲနဲ့ရှင်ဇန်ကအကြီးဆုံးကုမ္ပဏီတွေပါဝင်တဲ့ CSI 300အညွန့်ကိန်းကတော့ 1.8 ခန့်လုံးအတက်ပြပြီးရှန်ဟဲပေါင်းစပ်အညွန့်ကိန်းက 2.3 ခန့်လုံးတက်ပါတယ်။အဲ့ဒီရှန်ဟဲပေါင်းစပ်အညွန့်ကိန်းဟာတနင်္လာနေ့က 6.9 ခန့်လုံးကျပြီးအင်္ဂါနေ့က 1.3 ခန့်လုံးဈေးကျခဲ့တာပါ။တရုတ်နိုင်ငံမှာကုမ္ပဏီတစ်ခုရဲ့အစုရှယ်ယာ900ခန့်လုံးကျော်တဲ့ပူပြီးပိုင်ဆိုင်တဲ့အစုရှယ်ယာပိုင်ရှင်တွေသူတို့ရဲ့အစုရှယ်ယာတွေကိုမရောမှုပိတ်ပင်ကန့်သတ်ထားတာဒီသတင်းပတ်မှာတက်တန်းကုန်တော့မှာပါ။ဒါပေမဲ့လည်းနောက်ထပ်စီးမင်းစည်းကမ်းအသစ်တွေချမှတ်တဲ့အချိန်ထိ တရုတ်နိုင်ငံအစုရှယ်ယာနဲ့အာမခံစာချုပ်စရမ်းလုပ်ငန်းများဆိုင်ရာကော်မရှင် CSRC ကအခုပိတ်ပင်ကန့်သတ်ချက်ကိုဆက်ထားသွားမယ်လို့ Shanghai Securities News သတင်းဌာနကပြောပါတယ်။မူဝါဒအစ်စ်ဘယ်တော့အဆင်သင့်ဖြစ်မယ်ဆိုတာကိုတော့ CSRC ကအတိအကျမပြောပါဘူး။
ဂျာမနီနိုင်ငံရဲ့နေဆက်တွေမှာပြီးခဲ့တဲ့2015ခုနှစ်အတွင်းရွှေပြောင်းအခြေချသူတွေအဖြစ်လူပေါင်း 1.3 သန်းနီးပါးစီးရင်သွင်းမှတ်ပုံတင်ခဲ့ကြတယ်လို့ဂျာမနီကပြောပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်တဲ့ဂိမ်းကဏ္ဍတွေအရရွှေပြောင်းအခြေချသူ 48,468 ဦးတို့ဟာစီးရီးယားနိုင်ငံကထွက်ပြေးလာသူတွေတဲကဖြစ်တယ်လို့ဂျာမနီကပြောပါတယ်။ဂျာမနီနိုင်ငံကိုရွှေပြောင်းရောက်ရှိလာကြတဲ့နိုင်ငံအသီးသီးကရွှေပြောင်းအခြေချလာသူတွေထဲမှာပြည်ရင်းစစ်ကြောင့်ထွက်ပြေးလာကြတဲ့ဆီးရီးယားနိုင်ငံသားတွေကအများစုဖြစ်ပါတယ်။နောက်အများဆုံးရွှေပြောင်းဝင်ရောက်သူနိုင်ငံနှစ်ခုတို့ကတော့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံကရွှေပြောင်းဝင်ရောက်သူ 35,446 ဦးနဲ့အီရတ်နိုင်ငံက 32,662 ဦးတို့ရွှေပြောင်းအခြေချသူတွေအဖြစ်ဂျာမနီမှာမှတ်ပုံတင်စီးရင်သွင်းခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတွင်းရောက်ရှိလာသူအရေအတွက်ဟာ2014ခုနှစ်ကဝင်ရောက်ခဲ့တဲ့အရေအတွက်ရဲ့၄ဆရှိတယ်လို့လည်းဂျာမနီကပြောဆိုထားပါတယ်။ရွှေပြောင်းအခြေချသူတွေကတော့ဥရောပတိုက်စီကိုဆက်လက်ဝင်ရောက်နေဆဲဖြစ်ပြီးဥရောပဒေသကိုရွှေပြောင်းဝင်ရောက်ဖို့ဂရိနိုင်ငံလက်စ်ဘူးကျွန်းကိုထွက်ခွာခဲ့ကြတဲ့ရွှေပြောင်းဒုက္ခသည်တွေရဲ့ဆက်လီတစီတူရကီကမ်းလွန်မှာတိမ်းမောက်ခဲ့လို့ကလေးငယ်အတော်များများအပါအဝင်အလောင်း36လောက်ထက်မနည်းကိုအာနာပိုင်တွေအင်ကာနေတုန်းကတွေ့ရှိခဲ့ပါတယ်။ဆက်နှစ်ယောက်ကိုတော့အသက်ရှင်ကဲတင်နိုင်ခဲ့ပါတယ်။လေတိုင်လုံးပြင်းထန်နေတဲ့ရာသီဥတုအောက်မှာဆက်လီဗနစီတိမ်းမောက်ခဲ့တယ်လို့ဆိုတာအသေးအချာမသိရသေးပါဘူးရှင်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝကနေဘူဒူးညနေပိုင်းသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုမှာတနက်ကရင်တမ်းဖက်တာတွေရှော့ချနိုင်မဲ့နီလန်သေးတချို့ကိုသမ္မတဘရာကိုဘာမာကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။အမေရိကန်လူထုကြားသဘောထားကွဲလွဲမှုအကြီးကျယ်ရှိနေတဲ့တနက်ကရင်ဆောင်ွေထင်းချုံရည်နဲ့ပတ်သက်လို့လွှတ်တော်ရဲ့သဘောတူညီချက်မရှိဘဲသမ္မတကသူ့ရဲ့လုပ်ပိုင်ခွင့်အာဏာအမိန့်နဲ့အခုလိုထုတ်ပြန်ကြေညာလိုက်တာပါ။သမ္မတရဲ့အဲ့ဒီအမိန့်ကြေညာချက်အရတနက်ရောင်းတဲ့သူတိုင်းအရင်ကတည်းက license ရှိဖို့လိုအပ်တယ်လို့တနက်ဝယ်မဲ့သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုလည်းပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးရပါလိမ့်မယ်။ဒါ့အပြင်လက်ရှိတည်ဆဲတနက်ကရင်ဆောင်မှုဆိုင်ရာဥပဒေတွေကိုပို့ပြီးထိအောင်တင်းကြပ်ဖို့စိတ်ချမ်းမရေးဆိုင်ရာပြည်သူဆောင်ရှောက်မှုတွေအတွက်ငွေကြေးပို့သွင်းမှုနဲ့တနက်ကင်ဆောင်ရမှာဘီကင်းလုံးုံစီမဲ့ဤပညာတွေကိုတိုးချက်သူတည်တနာလုပ်ဖို့ဆိုတဲ့အချက်တွေလည်းပါပါတယ်။မနေ့ကအင်ပြူတော်မှာပြောတဲ့မင်ကွန်းတွင်2012ခုနှစ်တုန်းကကျောင်းသားနဲ့ဆရာ26ယောက်ပြစ်ဒဏ်ခံခဲ့ရတဲ့ Connecticut ပြည်နယ် Newtown မြို့ Sandy Hook မူလာရန်ကျောင်းမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုအကြောင်းကိုကပြောဆိုရင်သမ္မတဥပမာဟာမျှော်ကြပါတယ်။သူရဲ့အခုလှုပ်ဆောင်ချက်ဟာတိုင်းပြည်တွင်အကြမ်းဖက်ရာဇဝတ်ပြစ်မှုတိုင်းကိုဖြေရှင်းနိုင်မှာမဟုတ်ပေမဲ့လူအသက်တချို့ကိုကယ်တင်နိုင်မှာဖြစ်တယ်လို့မိသားစုတွေရဲ့အတိုင်းအဆမဲ့ဆုံးရှုံးမှုတွေကြောင့်ဖြစ်လာတဲ့ထိခိုက်နာကျင်မှုတွေကိုရော့ပါစေမယ်လို့လည်းပြောသွားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးအစ္စလာမစ်ပါတီရဲ့ခေါင်းဆောင်ကိုစစ်ရာဇဝတ်မှုအတွက်တည်တံ့ချမှတ်ထားတာကိုတရားရုံးချုပ်ကဒီကနေ့မှထပ်မံအတည်ပြုလိုက်ပါတယ်။ Jamaat e Islami ပါတီကိုဦးဆောင်တဲ့အစိုးရအဖွဲ့ဝင်ဝန်ကြီးဟောင်းမွတ်တာရာမန်နီဇာမီရဲ့အယူခံကိုခုံအဖွဲ့ကပယ်ချလိုက်တာဖြစ်ပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာဆိုလို့ရှိရင်သူ့အပေါ်မှာတည်တံ့ကွက်မြတ်ဖို့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးအတွက် 1981 ခုနှစ်ကပါကစ္စတန်နဲ့ဖြစ်ပွားတဲ့ကုလကြာစစ်ပွဲတွင်တာဝန်ရှိသူအနေနဲ့မွတ်တာရာမန်နီဇမီဟာလူမျိုးတုံးတပ်ဖြတ်မှုလူသတ်မှုနှိပ်စက်ညှဉ်းပန်းမှုအတ္တမပြုကျင့်မှုနဲ့တပါးသူရဲ့အကျိုးစီးပွားဖျက်ဆီးမှုတွေပေါ့ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဲဆိုချက်တွေနဲ့2014ခုနှစ်ကပြစ်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်1981ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲအတွင်းပါကစ္စတန်စစ်သားတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကတစ်စပေါက်တွေဟာလူ3သန်းလောက်ကိုတပ်ဖြတ်အမျိုးသမီး2သိန်းကိုအတ္တမပြုကျင့်ပြီးလူ10သန်းလောက်ကိုလည်းအင်းနီချင်းအိန္ဒိယနိုင်ငံတွင်းစစ်ရှောင်ထွက်ပြေးစေခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကပြောဆိုပါတယ်ဂျမာအီအစ္စလာမီပါတီကလွတ်လပ်ရေးကိုဆန့်ကျင်ခဲ့တာလည်းဖြစ်ပါတယ်
အီရန်နဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတာကဆီးရီးယားရေဆွေးနွေးပွဲတွေအပေါ်မှာတယောက်မှုရှိမှာမဟုတ်ဘူးလို့ဆော်ဒီအာရေဗျနိုင်ငံကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဆွေးနွေးပွဲနောက်တစ်ကြိမ်ကိုဂျနီဗာမြို့မှာဒီလအတွင်းကျင်းပဖို့စီစဉ်ထားတာပါ။ဆီးရီးယားပြည်တွင်းစစ်မှာစန့်ကျင်မဲ့အုပ်စုတစ်ဖက်စီကိုထောက်ခံပံ့ပိုးနေတဲ့ဆော်ဒီအာရေဗျနဲ့အီရန်နိုင်ငံတွေဟာဆီးရီးယားအရေးအရင်ကလှုပ်တဲ့ဆွေးနွေးပွဲတွေကိုတက်ဖူးပါတယ်။ဒါပေမဲ့ပြန်ပဲနိုင်ငံကြားအခုလက်ရှိပြဿနာတက်နေတာကြောင့်ဆီးရီးယားငြိမ်းချမ်းရေးဆိုင်ရာတန်တမာရေးကြိုးပမ်းမှုတွေအတားအဆီးဖြစ်မှာကိုစိုးရိမ်နေကြတာပါ။ဒီအီရန်မြို့တော်ကဆော်ဒီအာရေဗျတန်ယုံကိုဆန္ဒပြသူတွေအတင်းဝင်ပြီးမိရှုဖျက်ဆီးပြီးတဲ့နောက် ဆော်ဒီအာရေဗျနဲ့တခြားဆွန်နီမွတ်စလင်အာရဗ်နိုင်ငံတို့ကအီရန်နိုင်ငံနဲ့ဆက်ဆံရေးအားလုံးကိုဖျက်တောက်ထားပါတယ်
Microsoft ကုမ္ပဏီကိုစီးပွားရေးလုပ်ငန်းလဝက်ကြီးအုပ်မှုဆွဆွဲချက်နဲ့တရုတ်ကုန်သွယ်ရေးဆိုင်ရာကြီးချက်ရေးတာဝန်ရှိသူတို့မနေ့အင်္ဂါနေ့မှာနောက်ထပ်စုံစမ်းစစ်ဆေးမှုတစ်ခုကိုလှုပ်ဆောင်လိုက်ပြီးတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းလဝက်ကြီးအုပ်မှုတိုက်ဖျက်ရေးဥပဒေကိုကျင့်သုံးဆောင်ရွက်နေတာကိုပြသလိုက်ပါတယ်။ Electronic အချက်လက်ဆိုင်ရာပြဿနာကြီးကိုရှင်းလင်းအောင်လုပ်ပေးဖို့တရုတ်နိုင်ငံရဲ့ဆက်မှုလုပ်ငန်းနဲ့ကုန်သွယ်မှုဆိုင်ရာစီမံခန့်ခွဲမှုအဖွဲ့ရဲ့လုပ်ငန်းအဖွဲ့က Microsoft ကုမ္ပဏီကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်ကြီးထိုက်တို့ကကြေညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့မြောက်ကိုရီးယားရဲ့ဟိုက်ဒရိုဂျင်ဘုံးခွဲစမ်းသပ်မှုပေါ်နိုင်ငံတကာရဲ့တုံ့ပြန်သံတွေနဲ့စကြပါတယ်။ဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံကဒီကနေ့ကြေညာလိုက်ပြီးနောက်မှာတော့ဒီလုံးရက်အပေါ်နိုင်ငံတကာကပြစ်တင်ဝေဖန်နေကြပါတယ်မြောက်ကိုရီးယားအင်းဒီဂျင်တောင်ကိုရီးယားကတော့အခုလိုဘုံစမ်းသပ်ဖောက်ခွဲမှုအပြီးတောင်ကိုရီးယားတပ်တွေကိုတက်လန့်နှိုးဆော်ထားသလိုဒါဟာချင်းချောက်မှုတစ်ရက်ဖြစ်တယ်လို့လည်းသမ္မတပါကွန်ဟဲကပြောပါတယ်ဒါပြင်မြောက်ကိုရီးယားရဲ့နီးကပ်တဲ့မဟာမိတ်တရုတ်နိုင်ငံကလည်းဒီလိုစမ်းသပ်မှုကိုလက်မခံနိုင်ကြောင်းဒီကနေ့မှပြောကြားခဲ့ပါတယ် AP သတင်းတွေကိုအခြေခံပြီးတော့ကိုအောင်အောင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲဖို့လက်မှတ်ထိုးအမိန့်ထုတ်ပြန်လာကိုမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကဒီကနေ့ထုတ်လင့်သွားပြီးဇန်နဝါရီလ3ရက်နေ့ကစမ်းသပ်ဖောက်ခွဲမှုပြုလုပ်ခဲ့တာပါမြောက်ကိုရီးယားရဲ့ဒီကနေ့ကြေညာချက်ထုတ်ပြန်ပြီးမှာတော့နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေနဲ့အတူဒီလုပ်ရဲ့အပေါ်ကန့်ကွက်ပြောဆိုကြပါတယ်တောင်ကိုရီးယားသမ္မတပါကွန်ဟဲကတော့အမျိုးသားလူညုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးနိုင်ငံတကာအနေနဲ့မြောက်ကိုရီးယားရဲ့ဒီရန်စတဲ့လုပ်ရက်ကိုတုံ့ပြန်သွားဖို့နဲ့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေကိုလုပ်ဖို့တိုက်တွန်းသွားပါတယ
် UN 안보리등국제사회의강력한제재는물론
ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေအပြင်အမေရိကန်ပါဝင်တဲ့မဟာမိတ်နိုင်ငံတွေအနေနဲ့နောက်ထပ်ပိုပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့ကအရေးကြီးပါတယ်ဒီနျူကလ িয়ার စမ်းသပ်မှုဟာ၄ချိန်မြောက်ဖြစ်ပြီးတော့နောက်ထပ်စုံစမ်းမှုတွေဆက်လုပ်သွားဖို့လိုပါတယ်။ဒါပေမဲ့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးကိုပထမဆုံးအကြိမ်စမ်းသပ်ဖောက်ခွဲတယ်လို့ကြေညာတာကြောင့်ဒါဟာအရှေ့မြောက်အာရှရဲ့လုံခြုံရေးကိုလည်းထိပါနိုင်ပြီးတော့သူတို့အနေနဲ့နောက်တစ်ဆင့်ထပ်တိုးမြှင့်စမ်းသပ်လာတာတွေဖြစ်နိုင်ပါတယ်။
ဟိုက်ဒရိုဂျင်ဘုံးကိုစမ်းသပ်ထုတ်လုပ်နေတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကပြောဆိုပြီးတလမကြာခင်မှာနိုင်ငံပိုင်သတင်းဌာနကနျူကလ িয়ার ဘုံးစမ်းသပ်ဖောက်ခွဲတဲ့သတင်းကိုကြေညာသွားတာပါ။တာမန်နျူကလ িয়ার ဘုံးလို့လည်းသိကြတဲ့ဟိုက်ဒရိုဂျင်ဘုံးဟာတာမန်နျူကလ িয়ার ဘုံးထက်အစားပေါင်းများစွာပောက်ကွဲအားပြင်းထန်ပါတယ်။မြောက်ကိုရီးယားရဲ့အင်းနီဂျင်ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဒီဘုံးစမ်းသပ်ဖောက်ခွဲမှုဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ပါတယ်။အခုလိုဘုံးဖောက်ခွဲမှုနဲ့ပတ်သက်ပြီးတော့လေထုအတွင်းတည်ရောင်ကြီးပြန့်လွင့်မှုကိုဂျပန်ကလည်းစတင်စုံစမ်းစစ်ဆေးနေပါတယ်။ဂျပန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကယ်ရိုလင်းကနေဒီကတော့
We condemn any violation of UN Security Council resolutions and we call again on North Korea to abide by its international obligations.
ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေအပေါ်ချိုးဖောက်တာကိုစတင်ပါတယ်။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာဥပဒေဆုံးဖြတ်ချက်တွေကိုလိုက်နာဖို့ထပ်မံတောင်းဆိုချင်ပါတယ်။ဒီလို့ရဲ့အပေါ်တုံ့ပြန်သွားဖို့ဂျပန်ကုလသမဂ္ဂနဲ့ဟိုရုံးကအတိုင်းနိနိကက်ကက်လှုပ်ဆောင်သွားမှာပါမြောက်ကိုရီးယားရဲ့ရန်စမှုကိုရင်ဆိုင်ဖို့ဂျပန်နိုင်ငံအပါအဝင်မဟာမိတ်နိုင်ငံတွေနဲ့လည်းညီညွတ်ညွတ်ညွတ်ရပ်တည်သွားပါမယ
်မြောက်ကိုရီးယားနိုင်ငံရဲ့မဟာမိတ်တရုတ်နိုင်ငံကလည်းပျုံယန်ရဲ့ဘုံးဖောက်ခွဲစမ်းသပ်မှုအပေါ်ပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်းပြောဆိုလိုက်ပြီးဘုံးဖောက်ခွဲစမ်းသပ်ရာမြောက်ကိုရီးယားနဲ့တရုတ်နိုင်ငံနယ်စပ်သဘာဝပတ်ဝန်းကျင်ကိုစောင့်ကြည့်နေတယ်လို့ဆိုပါတယ်ကိုရီးယားကျွန်းဆွယ်မှာအခြေအနေတွေပိုတင်းမာလာအောင်မလုပ်ဖို့ကိုလည်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟွာချွန်ရင်းကပြောပါတယ်
။朝鮮民主主義人民共和國不顧國際社會普遍反對。
ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုမလုပ်တော့ဘူးလို့ကတိပေးထားတဲ့အတိုင်းလိုက်နာဖို့နဲ့ကိုရီးယားကျွန်းဆွယ်မှာအခြေအနေတွေစိုးလာစေမဲ့အလုပ်ရပ်တွေကိုရပ်ဆိုင်ဖို့တိုက်တွန်းပါတယ်။ဒါပြင်နှစ်နိုင်ငံအနေနဲ့လိုလားတဲ့ဒီကိုရီးယားကျွန်းဆွယ်နဲ့အရှေ့မြောက်အာရှဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုဆက်ပြီးတော့ထိန်းသိမ်းသွားရပါမယ်။ဒီကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းစေဖို့တရုတ်နိုင်ငံအနေနဲ့အသေးချာဆောင်ရွက်သွားမှာဖြစ်ပြီးတော့နျူကလ িয়ার နဲ့ပတ်သက်လို့အင်အားကြီး6နိုင်ငံရဲ့အခြေခံဆုံးဖြတ်ချက်တွေအတိုင်းဆက်ပြီးတော့ရပ်တည်သွားမှာပါ
2006 2009နဲ့2013ခုနှစ်တွေတုန်းကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုလုပ်ခဲ့တဲ့ဖွန်ဂျီရီနာမှာ 5.1 ပြင်းအားရှိတဲ့ဒီတုံခါမှုတစ်ခုဖြစ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီစမ်းသပ်ဖောက်ခွဲမှုကနေထွက်ပေါ်လာတဲ့တုံခါမှုဟာမြောက်ကိုရီးယားနယ်စပ်တရုတ်နိုင်ငံအရှေ့မြောက်ခြမ်းအထိရောက်ရှိခဲ့ပါတယ်ခင်ဗျာ
ရောက်ကိုရီးယားရဲ့ဟိုက်ဒရိုဂျင်ဘုံစမ်းသပ်မှုအပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုကိုအောင်အောင်ကပြောပြသွားတာဖြစ်ပါတယ်။မြန်မာသတင်းတွေကိုအလဲမပေးခင်2016အမေရိကန်သမ္မတရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။အမေရိကန်သမ္မတအလောင်းအဖြစ်ရွေးချယ်မဲ့ပထမဆုံးအကြိမ်ပါတီတွင်ပနားမရွေးချယ်မှုတွေစတင်ဖို့တလတော်မလိုတော့တဲ့အချိန်မှာပဲရှင်ပြိုင်ကြမဲ့ကိုယ်စလေလောင်းနေကြအကြိမ်နဲ့ပြိုင်ဆိုင်မှုတွေလည်းပိုအားကောင်းလာနေပါတယ်။အထူးသဖြင့်ကတော့သမ္မတအလောင်းအဖြစ်ရှင်ပြိုင်သူပိုများတဲ့Republican Party ကိုအများကအယုံစိုက်နေကြတာပါဒီအကြောင်း VOA သတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာကိုကိုအောင်လွင်ကတင်ပြပေးထားပါတယ်ခင်ဗျာ
သမ္မတလောင်းရွေးပွဲအတွက် Republican Party ကရှင်ပြိုင်နေသူတွေနဲ့အင်ချမ်းမြေလုပ်ငန်းရှင်ဂရေးကျွဲတထေး Donald Trump ကတော့အခုချိန်ထိရှည်တဲ့နေရာမှာရှိနေပေမဲ့လက်တွေ့မှာထောက်ခံမဲ့တွေရဖို့အတွက်ကတော့စင်ခေါ်မှုတွေလည်းရှိနေဆဲဖြစ်ပါတယ
် And just in case you have any question all right the last personThat Hillary Clinton wants to
တကယ်လို့များသိချင်ကြရဲဆိုရင်တော့ကျွန်တော်နဲ့ရှင်ပြီးတော့မပြိုင်ချင်ဆုံးသူကိုပြောပါဆိုရင် Hillary Clinton ပါပဲမယုံမရှိကြပါနဲ့
အမေရိကန်နောက်လည်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Iowa မှာအကျိုးမဲပေးဝဲတဲ့ Nikola နဲ့အမျှ Republican ကိုယ်စားလှယ် Trump ကတော့ကိုယ်စီနဲ့ကိုရုံးမြင့်တဲ့ကြားမှာကြော်ညာတွေထက်စည်းရုံနေပါတယ် Republican Party ကိုယ်စားတူဖြစ်တဲ့ Ted Cruz ကတော့ဂရေးကျွဲတစ်ထည် Donald Trump အတွက်အဓိကစင်ခေါ်သူတူလည်းဖြစ် Iowa ပြည်နယ်မှာရေးပန်းစားနေသူတူလည်းဖြစ်ပါတယ
် The single biggest difference.Between me and the other very fine men and women standing on that debate stage.
ဒီစကားစစ်ထိုးပွဲဆင်မြင်းမှာကျွန်တော်နဲ့အတူရှိနေကြတဲ့မျိုးကောင်းသားမျိုးကောင်းသမီးတွေနဲ့ကျွန်တော်ကြွားမှာအဓိကအကြီးအမားဆုံးခြားနားမှုကတော့ကျွန်တော်ကတခုခုလုပ်မယ်ဆိုရင်ပြောတဲ့အတိုင်းအတိအကျလုပ်တတ်တယ်ဆိုတာပါပဲ
။သမ္မတလောင်းဖြစ်ရှင်ပြိုင်သူတွေနဲ့နောက်တန်းရောက်နေတဲ့နောက်ထပ် Republican ကိုယ်စားလှယ်တူဖြစ်တဲ့ Jeb Bush ကတော့အင်ချမ်းမြေလုပ်ငန်းရှင် Donald Trump ရဲ့အတွေ့အကြုံရအားနည်းချက်တွေကိုဆက်လက်ထိုးနှက်နေတာပါ။
Donald Trump is not serious about being a candidate.
Donald Trump ha, ကိုယ်စားလှယ်လောင်းဖြစ်ဖို့အလေးနဲ့မထားပါဘူး။သူကတကယ်နိုင်ငံရေးသမားပါ။နေရာလည်းယူတတ်ပါတယ်။စူးစူးပူပူဖြစ်အောင်လည်းလှုပ်တတ်တဲ့ကိုယ်စားလှယ်လောင်းတစ်ယောက်ဖြစ်သလိုစူးစူးပူပူဖြစ်အောင်လုပ်မဲ့ American သမရပဲဖြစ်လာပါလိမ့်မယ
်။ Donald Trump, Ted Cruz နဲ့ Ben Carson တို့လိုလူတွေရေပန်းစားလာတာဟာ Republican Party အနေနဲ့အပြင်ကကိုယ်စားလှယ်လောင်းတွေကိုပိုပြီးအားပေးလာတဲ့လက္ခဏာဖြစ်တယ်လို့လည်းသမိုင်းပညာရှင် Alan Lichtman ကဆိုပါတယ်။
This isn't a good year for the Republican establishment.
Republican ကိုယ်စားလှယ်တွေအတွက်သိအခြေအနေကောင်းတဲ့နှစ်တော့မဟုတ်ပါဘူး။ Republican ကိုယ်စားလှယ်တွေအနေနဲ့ပါတီရဲ့မဲဆန္ဒရှင်တွေကျေနပ်လောက်စရာတစုံတရာပေးနိုင်တာမျိုးကိုမတွေ့ရပါဘူး
။ Democratic Party သမ္မတလောင်းဖြစ်ရှင်ပြိုင်သူတွေထဲမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ဟာရှေ့တန်းမှာရှိနေစေဖြစ်တယ်လို့ပြန်ပြပါတီက Donald Trump ကိုလည်းမကြာခဏဆိုသလိုဝေဖန်ပြောဆိုလို့ရှိပါတယ်
။ That's why it's important to stand up to bullies wherever they are.
အနိုင်ကျင့်တဲ့လူမျိုးတွေပေါ်လာတိုင်းမမမမရက်ဖို့အရေးကြီးပါတယ်။သမ္မတဖြစ်ဖို့အနိုင်ကျင့်တဲ့လုပ်ရမျိုးကိုလက်ခံလို့လည်းမရပါဘူး။ဒါဟာအမေရိကန်တွေရဲ့ထုံးစံလည်းမဟုတ်ပါဘူး
။ကလင်တန်ရဲ့စီယုံလှရှားမှုတွေမှာတော့အခုခါခင်မွန်းဖြစ်သူသမ္မတဟောင်းဘေးကလင်တန်လည်းပါဝင်လာပါတယ်
။ In my adult lifetime there has never been anyone better prepared for the job that awaits the next president.
နောက်တက်လာမဲ့သမ္မတတော်ဝန်အတွက်ပြင်ဆင်ထားသူတွေထဲမှာဟီလာရီထက်သားတဲ့သူဆိုလို့ကျွန်တော်ကြီးပြင်းလာတဲ့ဘဝတစ်လျှောက်တယောက်မှမတွေ့သေးပါဘူး။ဘယ်တော့မှလည်းမရှိခဲ့ပါဘူး
။ Clinton နေနဲ့သမ္မတလောင်းဖြစ်ပါတီဝင်ပနမရွေးပွဲတွေမှာအဓိကရင်ဆိုင်ရမယ့်စင်ခေါ်သူတူကတော့ Vermont ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders ဖြစ်ပါတယ်။
And you should be angry that almost all of the new income and wealth is going to the top 1%. And you should be angry
တွေကြွယ်ဝမှုတွေအားလုံးဒီပေါ့ကိုတရားခိုင်နှုံးမဲ့ရှိတဲ့လူတွေကပဲခံစားနေရတာကိုဒေါသဖြစ်တင်ပါတယ်။ကလေးတွေကိုပြူးစုဆောင်ရှောက်ဖို့မတတ်နိုင်တာပဲဖြစ်ဖြစ်။သားသမီးကိုကောလိပ်မပို့နိုင်လို့ပဲဖြစ်ဖြစ်ဒေါသထွက်တင်ပါတယ်။ဒါတွေအတွက်ဒေါသထွက်ခွင့်လည်းရှိပါတယ
်။ပထမဆုံးအချိန်ပါတီတွင်အကျိုးရွေးချယ်ပွဲတွေကိုတော့ဖေဖော်ဝါရီလ1ရက်နေ့ကျရင် Iowa ပြည်နယ်မှာကျင်းပမှာဖြစ်ပြီးဒီနောက်ရှေ့ရအချိန်မှာတော့ပါတီရင်းကကိုဇယ်ရီရဲ့မဲပေးရွေးချယ်မှုတွေကိုလည်း New Hampshire ပြည်နယ်မှာထပ်မံကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လင်းပြောပြတော့တာဖြစ်ပါတယ်။ VOA ကနေဗဟုထုနေညနေခင်းသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အိန္ဒိယမြန်မာနယ်စပ်ဘက်ကသတင်းတပုတ်ကိုအလဲမပေးခင်မှာအခုတခါရခိုင်ပြည်နယ်ဘက်ကတိုက်ပွဲကြောင့်စီဘေးရှောင်နေရတဲ့ဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြခြင်းပါတယ်။ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားရာဒေသတစ်ဝိုက်ကစီဘေးတိန့်ရှောင်သူတွေအတွက်ရွာပေါင်း40ကျော်ကရွာသားတွေနဲ့ဖွဲ့စည်းထားတဲ့ကျေးလက်ဒေသဖွံ့ဖြိုးရေးကွန်ရက်အဖွဲ့ဝင်တွေကနေစားနပ်ရိက္ခာအတွက်အကူအညီပေးနေကြပါတယ်။စီဘေးရှောင်တွေအနေနဲ့စစ်ပွဲမရှိတဲ့အေဂျင့်မှုကိုလိုချင်တယ်လို့လည်းပြောဆိုနေကြပါတယ်။ဒီသတင်းပြည်စုံကတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်ကဆက်သွယ်ပေးမြန်ပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်
စစ်ပွဲဖြစ်ပွားရာတိရက်ကကြေးရွာ130ကျော်ဟာမြောက်ဦးမြို့နယ်ကကြည်အပြင်ဖုံးတော်ကြီးကျောင်းနဲ့စေတီတောင်ဖုံးတော်ကြီးကျောင်းတွေမှာခိုးလုံနေရပြီးဒီစစ်ဘေးဒုက္ခသည်တွေကိုကြေးရွာပေါင်း40ကျော်ကရွာသားတွေနဲ့စုဖွဲ့ထားတဲ့ကြေးလက်တိရက်ဖုံးမျိုးရေးကွန်ရက်ဖွဲ့ဝင်တွေကနေစာနာရိတ်ခါအတွက်ကူညီပေးနေတယ်လို့ကူညီရေးဖွဲ့ခေါင်းဆောင်ဘူးရွတ်မညိုးစရာတော်ဦးအက်ကဒါရကနေခုလိုမိတ်ကြားခဲ့ပါတယ်
ဒီလိုမင်းကသူ့ရဲ့ဒေတာဖုံးဝင်စုရာလိစီဖုတ်ဖို့စရာဒီလိုမှာ
ဒီကနေ့မှာစစ်ပြေးဒုက္ခတွေအတွက်ဝန်လက်ဖောင်ဒေးရှင်းပါဝင်တခြားကူညီပေးရဖွဲ့၄ဖွဲ့ကနေလာရလှူဒန်းခဲ့ပေမဲ့ဒုက္ခတွေတွေအတွက်လုံလောက်မှုမရှိသေးဘူးလို့လဲဆရာတော်ကမိတ်ကြားခဲ့ပါတယ်ဒီစစ်ပြေးဒုက္ခတွေဟာတိုက်ပွဲဖြစ်ပွားရာဒေသနာကမြောက်ဦးမြို့နယ်တန်တရာကျေးရွာနဲ့ကြောက်တော်မြို့နယ်ဘာအီကျေးရွာသားတွေဖြစ်ပြီးပြီးခဲ့တဲ့တနင်္လာနေ့ကစလို့တပွဲပွဲရောက်ရှိနေကြပြီသူတို့တွေကိုဘုန်းကြီးကျောင်းသမယုံမှာနေရာချထားပေးတယ်လို့မြောက်ဦးမြို့နယ်လူမှုကူညီရေးဖွဲ့ဝင်ဦးထွန်းသာစိန်ကခုလိုပြောပါတယ်
ကျွန်တော်တို့ဒီဘုန်းကြီးကျောင်းကြီးရဲ့ဆော်ရဲယူဟာမှာကျွန်တော်တို့ခုနှစ်ဆယ်နဲ့တယောက်ရောက်နေပါတယ်ခင်ဗျာနောက်ခုကျွန်တော်ရောက်နေတဲ့ဈေးတောင်ဆော်ရဲဘုန်းကြီးကျောင်းသမယုံကတောက်ဆယ်နဲ့ချရပါခင်ဗျာမြောက်ဦးမြို့နယ်ဘုန်းကြီးကျောင်းတွေမှာဆုံးနေတာစစ်ကြီးတွေကဘာအီဆော်ရဲယူဟာနဲ့တန်တန်းသားဆော်ရဲယူဟာကပါခင်ဗျာ
ကျခိုင်တမရောအေအေနဲ့မြမတမရောတို့ကြား2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကတည်းကရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရန်ချောင်းဒေသဘက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေခဲ့တာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လုံခြုံရေးသွက်နေရကိုစွန့်ခွာထွက်ပြေးနေရတယ်လို့စစ်ပွဲမရှိတဲ့အေးချမ်းမှုကိုလူချင်းတယ်လို့စစ်ဘေးရှောင်သူဖြစ်သူကြောက်တော်မြို့နယ်ဘာအီကျေးရွာသားဦးအောင်ကျော်မြင့်ကခုလိုပြောပါတယ်
ကျွန်တော်တို့အဲ့မှာဟိုကြောက်ကြပါဗျာဟိုစစ်ကူတွေဖြစ်နေကိုယ်ဟဲ့တက်တယ်ကြားတယ်အဲ့ဒါကြောင့်ဒီကိုဆက်တာပေါ့ကျွန်တော်တို့အေးချမ်းတာဆိုလို့ရှိရင်ခင်ဗျာအေးချမ်းရင်ကျွန်တော်တို့ရွာတွေကိုပြန်ပြီးသွားချင်တာပေါ့
အလားတူတိုက်ပွဲဖြစ်ပွားရာရန်ချောင်းဒေသတဲကတန်ချောင်းစင်အိုးနဲ့တဆင်ရွာကကြေးရွာသားတွေလည်းနေရကိုစွန့်ခွာပြီးနှိစရနေရာတွေမှာတွားရောက်ခိုလုံနေကြတယ်လို့လည်းဥအောင်ကျော်မြင့်ကပြောပါတယ်တိုက်ပွဲဖြစ်ပွားရာဒေသမှာဒေသခံပြည်သူတွေနဲ့လူခုရေးချိုးဖောက်မှုတွေခံရတယ်လို့မြောက်ဦးမြို့နယ်လူမှုကူညီရေးဖွဲ့ဝင်ဦးထွန်းသာစိန်ကခုလိုဆက်ပြောပါတယ
်သူကလမ်းကြပြီခေါ်တယ်လမ်းကြပြီခေါ်ပြီးတော့မသိချင်တဲ့နေ့မှာအဲ့ဒီဘက်မှာသူကလက်မောင်းကိုပြန်ဆန်ကြည့်တယ်ပြန်ဆန်ကြည့်ပြီးတော့လက်မောင်းကျိုးတော့တယ်ကျွန်တော်တို့နဲ့တွေ့တာကရက်30နဲ့ညနေ3နာရီလောက်မှကျွန်တော်တို့နဲ့တွေ့တယ်ကျွန်တော်တို့ရက်ဖက်လူမှုအဖွဲ့စည်းတွေကသူကစေရုံကိုပေါ်ကြတယ်ခင်ဗျာအခုတော့ရန်ကုန်ကိုရောက်တော့ပြီးတော့ကြားတယ်
ချင်းပြည်နယ်ဘက်ကကြေးရွာသားတို့ကိုမြန်မာစစ်တပ်ကနေလမ်းပြဖြစ်ခေါ်ဆောင်လာပြီးတိုက်ပွဲသွင်းထိခိုက်တန်ရာရတဲ့ခြေနေတွေကိုဦးထွန်းသာစိန်ကပြောဆိုခဲ့တာပါရခိုင်တပ်မတော်ဟာ KIU ကချင်လွတ်လပ်ရေးဖွဲ့ဌာနချုပ်လိုင်စာမှာခြေပြုပြီး2014ခုနှစ်လောက်မှာရခိုင်ပြည်နယ်ဒေသအတွင်းကိုဝင်ရောက်လှုပ်ရှားလာခဲ့တယ်လို့ပြီးခဲ့တဲ့မတ်လနဲ့ဧပြီလမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရှစ်လသာတိုက်ပွဲရပ်တန့်နေရာကနေဒီနှစ်ပိုင်းကဆက်လို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်ဒေသခံကြေးရွာသား130ကျော်စစ်ပြေးသိမ်းရှောင်နေရတယ်လို့2015ခုနှစ်မတ်လနဲ့ဧပြီလအတွင်းကမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ချင်းမြင့်နယ်ပလောဝါမြို့နယ်ပြင်စုကြေးရွာသား360ဟာလည်းစစ်ပြေးသိမ်းရှောင်နေရပါတယ်ခင်ဗျာ
ထိုင်းခြေတိုက်ဗီဒီယိုသတင်းတော့နိုင်ခွင့်သတင်းပေးပို့ခဲ့တာပါအခုတခါတော့အိန္ဒိယမြန်မာနယ်ဇက်ကပြစ်ခတ်မှုသတင်းကိုပြောပြကြပါမယ်အိန္ဒိယမြန်မာနယ်ဇက်စကိုင်းတိုင်းဒေသကြီးတမူးမြို့မှာဒီကနေ့ပြစ်ခတ်မှုဖြစ်ပွားတာကြောင့်လူတဦးသေဆုံးခဲ့ပါတယ်ပြစ်ခတ်သူကတော့စုံစမ်းနေသေးရှိပြီးတော့တမူးမြို့နယ်အတွက်မှာဒီလိုမကြာခဏပြစ်ခတ်တပ်ဖြတ်တာတွေဖြစ်နေတဲ့အတွက်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကုမိုးစော်ကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့တမူးမျိုးဟာအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးရဲ့အရေးပါတဲ့မြို့ဖြစ်ပြီးဒီကနေ့ပြစ်ခတ်မှုကတော့မနက်7နာရီခွဲလောက်ကတမူးမျိုးအာရှလမ်းမကြီးပေါ်မှာရှိတဲ့ရွှေမြို့တော်73စီဆိုင်အနီးမှာဖြစ်ပွားခဲ့တာပါဒီပြစ်ခတ်မှုကြောင့်လူတစ်ယောက်သေဆုံးခဲ့တယ်လို့တမူးရဲစခန်းကတာဝန်ကျရဲဝန်ထမ်းတဦးကပြောပါတယ်အဲ့
တော့ပြစ်တဲ့လူကတော့ကျွန်တော်ပြည်တာပေါ့နော်တန်တဲ့ဥစ္စာတော့စုံစမ်းနေပါဗျ
တမူးမျိုးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးမြင့်စောကပြစ်ခတ်ခံရသူဟာမြန်မာနိုင်ငံသားစီစီရေးကတ်ကန်ဆောင်ထားတဲ့ကတဲ့လူမျိုးတဦးဖြစ်ကြောင်းနဲ့ပြစ်ခတ်သူဟာပြစ်ခတ်ပြီးတဲ့နောက်စိုက်ကယ်နဲ့အိန္ဒိယနိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးသွားတယ်လို့ပြောပါတယ
်ပြစ်ခတ်ခံတဲ့လူကတော့ကျွန်တော်တို့ဗမာပြည်မှာနေတဲ့ဟိုကတဲ့လူမျိုးပေါ့ကျွန်တော်ဗမာနိုင်ငံကထုတ်ပေးတဲ့မှတ်ပုံနဲ့မှာတော့နာမည်ကိုမောင်မောင်ခင်ဗျာကျေးဇူးတော်လို့လည်းသုံးသစ်ဖြစ်တယ်သုံးသစ်ဖြစ်ပြီးမှသူကသင်ရဲကိုမဆိုင်ကယ်မောင်းပြီးတော့တော့ဒီလိုချင်းချင်းပဲဖြစ်တာကမကြည့်ဘူးပေါ့နော်ဒီလိုဆက်ကနေလာဖြစ်တာလား
တမူးမျိုးပေါ်မှာတစ်ဖက်နိုင်ငံကကတဲ့ခေါ်မဏိပူလက်နက်ကင်အဖွဲ့တွေလာရောက်အခြေပြုတဲ့နောက်ဒီလိုပြစ်ခတ်တာတွေမကြာခဏဖြစ်ပွားပြီးတမူးမျိုးဟာလုံခြုံမှုမရှိတော့ဘူးလို့လည်းဆက်ပြောပါတယ်
တို့လုံးဝတင်ရဆင်နေခဲ့တာဟိုကပေးလေးကိုကျွန်တော်ဘာမှတရားနေခလုံးဝင်ပြလိုက်တာဟုတ်နော်ကျွန်တော်အဲ့ကပေးလေးကိုဟိုဒီခါဝင်ပြနေလို့ဘာလို့ဆိုရင်ကျွန်တော်ဒီမြို့ထဲမှာဝင်တက်တာလို့ဆွဲခေါ်သွားလို့တက်တက်တာလို့ဖြစ်ရတယ်လေကျွန်တော်ရင်းနှီးကစားတော့ဒါပြီးတော့ဒီအချက်လမ်းပေါ်ပြီးမှကလေးမျိုးသွားတဲ့လမ်းပေါ်မှာတော့မှဒီကပေးနဲ့ဆက်တယ်တယ်ဆိုတော့ပုဂ္ဂိုလ်မျိုးတွေကိုတို့တနက်နေ့ဆောင်ပစ်တာလို့ပြေခဲ့တာရှိနေလေနောက်တော့ဒီမြို့လေကောင်ပါပဲညာကြီးတကောင်ကိုမတင်ကြတဲ့ကတော့ကျွန်တော်ကပြတ်တတ်သွားတာလို့ပြောမှုရသူကခဏခဏဖြစ်ကြရတယ်ဒီလိုမှတော့မလို့ဖြစ်တယ်ဆိုတော့လုံးဝမလို့ကြုံမှုရှိဘူးလို့ကျွန်တော်တို့ကပြောရတော့မှာပေါ့နော
်လက်ရှိဖြစ်ပေါ်တဲ့အခြေအနေကိုအစိုးရအသစ်လက်ထက်မှာတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ဖို့ကြိုးစားမှာဖြစ်ကြောင်းတမူးမျိုးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးမြင့်စောကဆက်ပြောပါတယ
်ကျွန်တော်တမူးမှာကတဲ့လက်နဲ့ကင်ကဒီဘက်ငါးဘက်တော့ရှိပါတယ်ဗျာတမူးမှာကတာဝန်ရှိပြီးမှပုံမှန်အစိုးရကနေခလုံးဝင်ပြထားတဲ့တဘောရှိတာပေါ့နော်သူတို့လက်နဲ့ကဲဝင်ကင်မရှိရပါဘူးသူတို့ကခုနောက်တက်လာတဲ့အစိုးရကမှဒီဟာတွေကိုကျွန်တော်တို့ကဖြေရှင်းမှုလုပ်မလား
လို့လို့ရင်ကောင်းမလဲဆိုတော့တို့တော့ဖြစ်ပိုင်းနေနေမှတိုင်ရမှာပေါ့နော်2008ခုနှစ်ဇွန်လအတွင်းကတမူးမျိုးဈေးတန်းရက်ွက်ဘောလုံးကွင်းအနီးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးနေအိမ်၅လုံးလောက်မီးလောင်ကျွမ်းခဲ့ပါတယ်ဒီမီးလောင်ကျွမ်းမှုဟာကတဲ့လူမျိုးတယောက်ရဲ့နေအိမ်ကစတင်လောင်ကျွမ်းတာဖြစ်ပြီးအိမ်ပိုင်ရှင်ဟာလက်နက်ခဲယမ်းတွေတူလောင်ထားတာကြောင့်မီးလောင်ချိန်မှာခဲယမ်းတွေပောက်ကွဲပြီးအိမ်မှာနေထိုင်သူ2ယောက်တေဆုံးခဲ့တယ်လို့အနီးကိုတွားကြည့်သူ1ယောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အိန္ဒိယအာဏာပိုင်တွေဘက်ကတော့မြန်မာမျိုးပေါ်မှာအိန္ဒိယဗဟိုအစိုးရကိုတော်လှန်နေတဲ့လက်နက်ကိုင်လူမျိုးစုတပုံတွေကိုလက်ခံထားတယ်လို့စွပ်စွဲတာတွေရှိပေမဲ့မြန်မာအစိုးရဘက်ကတော့အစဉ်တစိုက်ငင်းဆိုခဲ့ပါတယ်။
အိန္ဒိယမြန်မာနယ်စပ်တမှုမျိုးကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အခြေအနေကိုရန်ကုန်ခြေစိုက်သတင်းတော်ကူမှုသောပြောပြသွားတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာစီစဉ်တွေကိုညနေ9:00နာရီထိဆက်လက်အသံလွှင့်ပေးနေပါတယ်။သတင်းရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတယ်ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်အဲဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုနိုင်သလို VOA ကထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟိုက်ဒရိုဂျင်ဘုံးစမ်းသပ်မှုတစ်ခုကိုဒီကနေ့အောင်မြင်မြင်လုပ်လိုက်နိုင်တယ်လို့မြောက်ကိုရီးယားကကြေညာတာကြောင့်ကမ္ဘာ့အင်အားကြီးနိုင်ငံတွေကအပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်အခုစမ်းသပ်မှုဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဖို့ရာကိုယ့်ကိုယ်ကိုခုခံကာကွယ်ရေးနဲ့ဆိုင်တဲ့စမ်းသပ်မှုတစ်ခုဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံဌာနရဲ့ကြေညာချက်မှာပြောထားပြီးအမေရိကန်ပြည်ထောင်စုကအပြင်းထန်ဝေဖန်တာတွေကိုလည်းထည့်ပြောသွားပါတယ်မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုလုပ်တဲ့ပေါ်ဂျင်းနီမြုံနယ်သူတွေစိုးရိမ်ကြတဲ့အတွက်အာရှဒေသအစုရှယ်ယာစည်းကွက်အများပြားမှာဒီကနေ့ဈေးကျပါတယ်တရုတ်နိုင်ငံရဲ့အစုရှယ်ယာစည်းကွက်တည်ငြိမ်အောင်လုဆရာရှိတာတွေကိုဆက်လုပ်သွားမယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တရုတ်အစုရှယ်ယာစည်းကွက်တည်ငြိမ်အောင်လုဆရာရှိတာတွေကိုတရုတ်အစုရှယ်ယာစည်းကွက်ကတော့တည်ငြိမ်သွားပါတယ်ဂျပန်နိုင်ငံရဲ့ဆန်အစုရှယ်ယာညွန်ကိ Nikkei 225ဟာတက်တမ300ဂိုင်းလုံးကျပြီးတောင်ကိုရီးယားရဲ့ Kospi ညွန်ကိကတက်တမ500ဂိုင်းလုံးကျပါပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုကိုအင်ဖြူတော့ကအတိမပြုနိုင်ပေမဲ့လည်းမြောက်ကိုရီးယားနျူကလ িয়ার ပိုင်ဆိုင်တာကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်တယ်လို့အမေရိကန်မျိုးသားလူမျိုးရေးကောင်စီပြောခွင့်ရ Ned Price ကပြောပါတယ်မြောက်ကိုရီးယားဆွေရကိုကုလသမဂ္ဂလူမျိုးရေးကောင်စီကတန်ခတ်ပေးဆိုမှုချမှတ်ထားပြီးနျူကလ িয়ার အစီအစဉ်တွေကိုဆွံ့လွှတ်ဖို့အချိန်မောင်းများစွာတောင်းဆိုထားပါတယ်အမေရိကန်ပြည်ထောင်စုမှာတနက်ကင်ကြံဖက်မှုတွေကိုရှော့ချနိုင်မဲ့နီလန်းသင်းတချို့ကိုသမ္မတဘရက်အိုဘားမားကအင်ကာနေမှာကြေညာပါတယ်အမေရိကန်ပြည်သူတွေကြအကြီးကျယ်ကွဲလွဲနေတဲ့တနက်ကင်စာကွေထင်းချုပ်ယူနဲ့ပတ်သက်ပြီးလွှတ်တော်ရဲ့သဘောတူညီချက်မရှိဘဲသမ္မတအမိတ်နဲ့အခုလိုထုတ်ပြန်ကြေညာတာပါခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Comelius Channel ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.